ကျန်းခံတာလို့မဘာရဲ့လားတူတော်မောင်အခုနောက်ပိုင်းတရားစီရင်ရေးပတ်သက်ပြီးအဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအရေးယူခဲ့လို့အစိုးရဖွဲ့တွေကနေအမြင့်ဆုံးရာထူးတွေဖြစ်တဲ့ဥပဒေချုပ်တဦးအပါဝင်ဥပဒေအရာရှိ၄ဦးတရားသူကြီး၁ဦးနဲ့ရဲစခန်းမှူးတဦးတို့ဖမ်းဆီးထိန်းသိမ်းခံခဲ့ကြရတယ်။ဒီမတိုင်ခင်ကတည်းကငါတို့နိုင်ငံရဲ့တရားစီရင်ရေးကိုပြည်သူတွေအယုံကြည်ကင်းမဲ့ခဲ့ကြတာနှစ်ပေါင်းများစွာကြာပါပြီ။အာဏာရှိတဲ့သူတွေနဲ့ပိုက်ဆံရှိတဲ့သူတွေကသာတရားဥပဒေရဲ့အထက်မှာရှိနေကြပြီးနင်းပြားပြည်သူတွေကတော့မတရားဥပဒေရဲ့နှိပ်စက်ကလူပြူသူများကိုခါးသီးစွာနှိပ်ရှေလများခံစားခဲ့ကြရတယ်။အများအားဖြင့်တရားသူကြီးတွေဥပဒေအရာရှိတွေတရားရေးဝန်ထမ်းတွေရဲဝန်ထမ်းတွေနဲ့ရှေ့နေတွေဟာဥပဒေပြင်ပကနေလက်ပေးလက်ယူလုပ်ပြီးတရားစီရင်မနိုင်ကိုရင်းရိုင်ပြက်ပြားအောင်ဖျက်ဆီးတဲ့နေရာမှာအဓိကအခရာကျတဲ့သူတွေဖြစ်နေကြတယ်လို့ပြောရတော့မှာပါငါတို့။ငါတို့နိုင်ငံကမြို့ရွာအနှံ့မှာဒီသတင်းတွေကမဖက်ချင်မကြားချင်မှအဆုံးပါပဲ။ပြီးခဲ့တဲ့စက်တင်ဘာလ17ရက်နေ့ကလည်းပဲခူးတိုင်းဒေသကြီးတနက်ပင်မြို့နယ်မှာတရားရှုံးထားတယ်ဆိုတဲ့အိမ်တအိမ်ကိုတရားသူကြီးကိုယ်တိုင်ဦးဆောင်ရောက်ရှိလာပြီးလုံခြုံရေးရဲတွေတရားလူတွေနဲ့အတူအိမ်ကိုဖျက်သိမ်းခဲ့ပါတယ်။ဒီအိမ်ဟာအငင်းပွားပွဲတရားရှုံးနှိမ့်ခဲ့တာဖြစ်ပြီးအပီးတိုင်မဟုတ်သေးပဲအထက်တရားရုံးကိုအယူခံဝင်ဖို့ကြံနေပါသေးတယ်။ဒီအချိန်မှာပထမအဆင့်တရားရှုံးထားတဲ့အိမ်ကိုတရားသူကြီးကိုယ်တိုင်ဦးဆောင်ရောက်ရှိလာပြီးဖျက်သိမ်းခဲ့တာဟာဥပဒေနဲ့ညီမညီမေကွန်းထုတ်เสียဖြစ်နေပါတယ်ငါတူတကယ်ဆိုအထက်တရားရုံးကိုအယူခံမဝင်ရသေးခင်ဖြတ်သိမ်းပိုင်권မရှိသေးပါဘူးဖြတ်သိမ်း권ရှိတဲ့ထောင်တရားသူကြီးနဲ့တရားလူတွေကလာရောက်ဖြတ်သိမ်းပိုင်권မရှိပါဘူးအခုဖြစ်ရက်ကိုဘကိုးတိုင်းဒေသကြီးတိုင်းတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင့်ရေးအဖွဲ့ခေါင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းဥက္ကဋ္ဌတို့ကဥပဒေနဲ့ညီမညီစစ်ဆေးမယ်လို့ဆိုပါတယ်ဖြတ်သိမ်းခံရတဲ့အိမ်ပိုင်ရှင်ကလည်းအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတိုင်ကြားထားတယ်လို့သိရပါတယ်။နောက်တစ်ခါတရားရုံးမှာအမှုစစ်ဆေးနေတဲ့အချိန်တရားသူကြီးတွေရဲ့ပြုမှုဆောင်ရွက်နေထိုင်ပုံကလည်းလူပြောစရာဝေဖန်ထောက်ပြစရာတွေဖြစ်နေပါတယ်။အမှုကိုကြားနာနေတဲ့အချိန်မှာပဲတရားရုံးထဲမှာတရားသူကြီးအချို့ကအမှုနဲ့မပတ်သက်တဲ့သူတွေနဲ့စကားပြောဆိုနေကြတာ။တယ်လီဖုန်းလက်ခံစကားပြောဆိုနေကြတာ။တခါတလေအမှုကြားနာစစ်ဆေးနေတဲ့အချိန်မှာပဲတရားရုံးပြင်ပကိုထွက်သွားပြီးကြားနာစစ်ဆေးနေတာကိုသူကိုယ်တိုင်မရှိတော့လဲဆက်လက်ကြားနာဆောင်ရွက်နေစီတာတွေကဝိပန်ထောက်ပြစရာတွေဖြစ်နေပါတယ်။ဒါပြင်တရားခံတွေကိုယုံထုတ်တဲ့အချိန်မှာယုံထုတ်ပုံယုံထုတ်နည်းကလည်းလူပြောစရာဝေဖန်စရာတွေဖြစ်နေပါတယ်ငါတူ။တရားခံတွေကိုယုံထုတ်တာနဲ့မတူပဲတရားခံတွေကမင်းကြီးမင်းသားတွေတိုင်းခမ်းလှည့်လည်သလိုပုံစံမျိုးဖြစ်နေပါတယ်။တရားခံတွေကိုသတင်းတော့တွေဓာတ်ပုံမရရအောင်ထီးဆောင်ပေးထားတာတွေ၊ထီးနဲ့ကွယ်ပေးထားတာတွေ၊ဓာတ်ပုံလာရိုက်တဲ့သူတွေကိုချိန်ချောက်မောင်းထုတ်တာတွေဟာရဲဝန်ထမ်းတွေရဲ့မူလတာဝန်နဲ့တွေ့ဖြစ်နေပါတယ်။အဆိုးဆုံးကတော့တရားခံတွေကိုယုံထုတ်တဲ့အခါမှာအချုပ်ကားနဲ့မထုတ်ပဲအိမ်စီးတဲ့ဇိမ်ခံကားတွေနဲ့ယုံထုတ်နေကြတာပါအပါမှတ်မိသလောက်ဥကိုနီကိုလုတ်ကြံတက်ဖြတ်ခဲ့တဲ့တရားခံကြည်လင်းတဲ့အပေါင်းအပါတွေကိုအိမ်စီးကားနဲ့ယုံထုတ်ခဲ့ပူပါတယ်နောက်တစ်ခါအိမ်အကူကောင်မကလေးနှစ်ယောက်ကိုနှိပ်စက်ညှဉ်းပန်းခဲ့တဲ့အင်းဝအချုပ်ဆိုင်ကအိမ်ရှင်မိသားစုကိုလည်းအိမ်စီးကားနဲ့ယုံထုတ်ခဲ့ပူပါတယ် FDA ကမျိုးသမီးဝန်ထမ်းကလေးကိုတက်ဖြတ်ခဲ့တဲ့တရားခံကိုလည်းအိမ်စီးကားနဲ့ယုံထုတ်ခဲ့ပါတယ်အခုတစ်ခါကြောက်ဆဲကစမှုလက်မှုတိတ်ပန်ကြောင်းသားကလေးကိုဝိုင်းဝန်းထိုးကျိတ်တက်ဖြတ်ခဲ့တဲ့တရားခံ၃ယောက်ကိုယုံထုတ်ရမှာလဲအိမ်စီးဇိမ်ခံကားနဲ့ယုံထုတ်ခဲ့ပြန်ပါတယ်ဒီတစ်ခါမှာတော့ကြောက်ဆယ်မျိုးနေကန်တွေနဲ့ဆက်မှုလက်မှုတိတ်ပန်ကျောင်းကဆရာဆရာမတွေကျောင်းသားတွေပါပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်ခဲ့ကြပါတယ်ပိုပြီးဆိုတာကအဲ့ဒီတရားခံတွေကိုယုံထုတ်တဲ့အိမ်စီးဇိမ်ခံကားဟာလိုင်စင်မဲ့ကားတစီးဖြစ်နေတာပါအဲ့ဒီရင်နဲ့နံပါတ်2နေတဲ့လိုင်စင်ရှိရင်ပိုင်ရှင်ကဂုံတိတ်ခါပိုင်းဆိုင်ရာထိခိုက်နင်းနာရတာကြောင့်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုလိုအပ်သလိုထုတ်ပြန်ဆောင်ရွက်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒီလိုပိုင်ရှင်မဲ့ဇိမ်ခံကားနဲ့တရားခံတွေကိုယုံထုတ်ခဲ့တဲ့အတွက်ကြောက်ဆယ်မျိုးကရဲဌာနကိုလည်းပြည်သူတွေကပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ခဲ့ကြပါတယ်။ဒါအပြင်ပြင်းမှုကျူးလွန်တဲ့တရားခံတွေရဲ့တရားဥပဒေစိုးမိုးမှုကိုမထေမဲ့မင်ပြုမှုတရားခံတွေကိုဝိုင်းရံကြတဲ့သူတွေကတရားလုံနဲ့ပြည်သူတွေပေါ်ထင်ထင်တရားရုံးထိလာပြီးချိန်ချောက်မှုတွေဟာတရားဥပဒေစိုးမိုးမှုနဲ့တရားရုံးတွေရဲ့ဂုံအင်္ဂါရက်ကိုပါထိခိုက်ကြဆင်းစေပါတယ်။တရကအနေနဲ့တရုတ်ဆောင်အောင်ရဲထွေးအသက်ခံရမှုမှာအမှုကနေခရပြန်လဲလွတ်မြောက်သွားခဲ့တဲ့တရားခံတန်းထုတ်အောင်ဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုကိုလောင်ပြောင်တယောတဲ့အနေနဲ့သူ့ရဲ့ Facebook အကောင့်မှာမျက်နှာဖုံးစွပ်ပြီးသွားဖြဲပြနေတဲ့ပုံကိုတင်ခဲ့ပါတယ်။ဒါ့အပြင်တရားလွှတ်တော်ရှင်းနေဥက္ကဋ္ဌကိုလုတ်ကြံတက်ပြခဲ့တဲ့တရားခံကြည်လင်းတဲ့အပေါင်းပါတွေကို February 2ရက်နေ့ကမြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ရမှာမင်းတို့ထမင်းဝအောင်စားထားစာတမ်းပါတီရှပ်တွေကိုဝစ်ဆင်ပြီးအဖွဲ့အစည်းတစ်ခုကတရားခံတွေကိုဝန်းရံခဲ့ကြပါတယ်။ဒါဟာတရားရုံးကိုမထေမဲ့မင်ပြုပြီးပြည်သူတွေကိုပေါ်ထင်ထင်ချိန်ချောက်ခဲ့တာပါ။ဒီလူတွေရဲ့လုပ်ရက်ကိုဥပဒေပညာရှင်တွေနဲ့ ပြည်သူတွေကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာကြောင့်နောက်ပိုင်းမှာဝင်းရံသူတွေကိုဖမ်းဝရမ်းထုတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလူတွေကိုခုချိန်ထိဖမ်းမမိသေးပါဘူး။ဒီလို့ရဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုကိုမထိမဲ့မင်ပြုပြီးပြည်သူတွေကိုပါအတိအလင်းချင်း600ရောက်တာကြောင့်ဒီလိုဖြစ်ရမျိုးနောက်ထပ်မပေါ်ပေါက်စေဖို့သက်ဆိုင်ရာတရားရုံးတွေမှာလုံခြုံရေးယူနေကြတဲ့ရဲဝန်ထမ်းတွေကအဂရိကင်းကင်းနဲ့ကြက်မတ်ဆောင်ရွက်ပေးဖို့လိုအပ်ပါတယ်။နိုင်ငံတော်ရဲ့တရားစီရင်ရေးမှာအခရာကြတဲ့တရားသူကြီးတွေဥပဒေအရာရှိတွေတရားရေးဝန်ထမ်းတွေရှင်းနေတွေနဲ့ရဲဌာနကတာဝန်ရှိတဲ့သူတွေအနေနဲ့လည်းအောင်ရဲထွေးအမှုမှာအဂရိလိုက်စားလို့အေးအေးယူခံလိုက်ရတဲ့သူတွေကိုနမူနာယူပြီးအဂရိကင်းကင်းနဲ့တရားရေးမှန်တိုင်ကိုပြန်ပြီးတည့်မတ်လာအောင်စူးစမ်းဆောင်ရွက်ပေးကြပါလို့ပြည်သူတွေကိုစားမြစ်တာရက်ခံရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပြရစေ။မင်းလဲတရားဥပဒေအပြည့်အဝစိုးမိုးတဲ့နိုင်ငံမှာအပူပင်ကင်းကင်းစိတ်အေးချမ်းသာစွာနေထိုင်နိုင်တဲ့ပြည်သူတွေတဲကပြည်သူတယောက်ဖြစ်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်။ချစ်လာစွာသောမင်းရဲ့အဘစန်နီဦး။